ဒီကနေ့ဇန်နဝါရီလ4ရက်နေ့ဟာမြန်မာနိုင်ငံရဲ့69နှစ်မြောက်လွတ်လပ်ရေးနေ့အခါသမယဖြစ်တာနဲ့အညီနေပြည်တော်နဲ့ရန်ကုန်မြို့အပါအဝင်မြန်မာနိုင်ငံတဝန်းကမြို့ကြီးတွေမှာလွတ်လပ်ရေးနေ့အလံတင်အခမ်းအနားတွေကိုကျင်းပနေကြပါတယ်။နေပြည်တော်နဲ့ရန်ကုန်မြို့တို့မှာမနေ့4နာရီမိနစ်20အချိန်ကအလံတင်ပွဲအခမ်းအနားတွေကိုတပြိုင်တည်းကျင်းပခဲ့ကြပါတယ်။ရန်ကုန်မြို့မြို့တော်ခမ်းမရှိမဟာဗန္ဓုလပန်းချံအတွင်းမှာကျင်းပတဲ့လွတ်လပ်ရေးနေ့အလံတင်ပွဲအခမ်းအနားကိုတော့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုမင်းသိန်းတက်ရောက်ပြီးနိုင်ငံတော်သမ္မတဦးထင်ကျော်ပြောပို့တဲ့တဝန်လာကိုဖတ်ကြားခဲ့ပါတယ်
။ဒီနေ့အချိန်အခါတွင်တန်တရားနှင့်ပြိပခများအင်းစင်ပပြောက်ပြီးရေရှည်တည်တန်းသည့်စစ်မှန်သောသာဝရငြိမ်းချမ်းရေးရရှိရန်နှင့်ဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ဆောက်ရန်နိုင်ငံသားညီကိုမောင်နှမများအားလုံးကညီလန်းပေါင်းစုံဖြင့်ကြိုးပမ်းဆောင်ရွက်လျက်ရှိပါသည်။လနကိုင်ပြိပခါနှင့်ဆက်ဆက်လျက်မျိုးမှုများလဲနောက်ကြကြံခဲ့ရသည်ကိုပယ်စုနှင့်များစွာအထင်ရှားတွေးခဲ့ကြရဖြစ်ပါသည်ထို့ကြောင့်အမျိုးသားပြန်လဲတင်းမြတ်ရေးနှင့်ဤတော်စုငြိမ်းချမ်းရေးအတွက်သူပေါင်းတွေ့ဆုံသူပေါင်းဆွေးနွေးသူပေါင်းချီရှာပြီးဤတော်စုငြိမ်းချမ်းရေးဤလာကန်27ပင်လုံးကိုတိုင်းရင်းသားပြည်သူအလုံးကမျက်မှောက်ပြုကြရန်အထ
ူးအကြီးကြီးလာပေသည်ဒီကနေ့မနေ့4နာရီမိနစ်20ကနေပြည်တော်မှာကျင်းပတဲ့အလံတင်ပွဲအခမ်းအနားကိုတော့နိုင်ငံတော်အကြီးအကဲတွေတက်ရောက်တာမတွေ့ရပါဘူးအစဉ်လာအဖြစ်နိုင်ငံတော်ဝန်လွတ်လပ်ရေးနေ့အထိမ်းအမှတ်အဖြစ်နဲ့ပြည်ခုပြည်အားကစားပြိုင်ပွဲတွေမြို့တိုင်းရွာတိုင်းမှာကျင်းပလေးရှိတာနဲ့အညီအခုနှစ်မှာလည်းမနေ့ဇန်နဝါရီလ3ရက်နေ့ကစလို့ပြည်ခုပြည်ပြိုင်ပွဲတွေနဲ့အတူတခြားပြောင်းပွဲရှင်ပွဲတွေကိုစီကားတိုက်မြိုက်စွာကျင်းပနေကြပြီဖြစ်ပါတယ်မြန်မာနိုင်ငံဟာအင်္ဂလိပ်ကိုလိုနီလက်အောက်ကနေ1948ခုနှစ်ဇန်နဝါရီလ4ရက်နေ့မှာလွတ်လပ်ရေးရရှိခဲ့တာဖြစ်ပေမဲ့လွတ်လပ်ရေးရရှိအတွက်ကြိုးပမ်းခဲ့ကြတဲ့ဗိုလ်ချုပ်အောင်ဆန်းနဲ့အာဇာနီခေါင်းဆောင်တချို့ဟာလွတ်လပ်ရေးမရခင်1949ခုနှစ်ဇူလိုင်လ19ရက်နေ့မှာမတ္တမာသူတွေရဲ့လှုပ်ကြံတပ်ဖြတ်ခြင်းခံခဲ့ကြရပါတယ်